ဟုတ်ကဲ့ပါ1988ခုနှစ်ကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြီးမားဆုံးလူမှုအုပ်ချုပ်မှုကြီးဖြစ်တဲ့23နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနဲ့ဖြစ်ကြရောက်တဲ့ဒီကနေ့မှာအိန္ဒိယရောက်မြန်မာဒီမိုကရေစီအင်အားစုတွေကနယူးဒေလီမြို့လယ်ရှိဂျန်ဒါမန်ဒါပန်းချံအနီးမှာလက်ရှိမြန်မာအစိုးရကိုဆန္ဒပြခဲ့ကြတာဖြစ်ပြီးဒီပွဲပြုလုပ်ရတဲ့ရည်ရွယ်ချက်ကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံတဘာပတိအဖွဲ့ဝင်မတ်တင်းတင်းအောင်ကအခုလိုပြောပါတယ်
။နောက်တိုင်းပြည်မှာအခုတိုင်းရင်းသားဒေသတွေမှာလည်းတကယ်ကိုထိုးစစ်တွေဆင်ပြီးတော့မှပြည်သူတွေတက်နေကြတယ်တော့ကျမတို့တိုင်းပြည်မှာအခုထောင်ထဲမှာလည်းနိုင်ငံရေးအကျဉ်းသားရေ2000လောက်ရှိနေတယ်။ရှစ်လေးလုံးအဲ့ဒီကာလတော့ကလုံခဲ့23နှစ်ကာလဥဆောင်ခဲ့တဲ့ကိုမင်းကိုနိုင်တို့လိုမျိုးရှစ်လေးလုံးဒီမျိုးဆက်ចောင်းသားခေါင်းဆောင်တွေကလည်းအခုထောင်ထဲမှာ65နှစ်ထောင်ထဲကြာခံနေရဆဲပဲဖြစ်တယ်။ဆိုတော့ဒါကြောင့်မလို့ဒီနေ့အထိကျမတို့ရဲ့ရည်မှန်းချက်မအောင်မြင်သေးတဲ့အချိန်မှာကျမတို့ရဲ့လူထုတိုက်ပွဲကိုဆက်ပြီးတော့မှကျမတို့ကဆက်ပြီးတော့ဆင်နွှဲတဲ့အနေနဲ့လည်းဖြစ်တယ်။ဒါတော့ဒီနေ့ဒီချိန်မှာရင်တုံးကအစဆုံးသွားကြတဲ့သူရဲကောင်းတွေအကြောင်းသူចောင်းသားတွေကိုအမှန်ရပြီးတော့မှသူတို့ရဲ့မပြီးဆုံးသေးတဲ့တာဝန်ကိုနောင်လာတဲ့မျိုးဆက်တွေကိုလည်းဆက်ပြီးတော့မှထမ်းဆောင်မှုအတွက်လက်လွဲတဲ့အနေနဲ့ကျမတို့ကဒီကနေ့မှဒီလိုမျိုးဆန္ဒပြရခြင်းဖြစ်ပါတယ
်။ဒီကနေ့ဆန္ဒပြပွဲကိုလူဝင်အား100ကျော်လောက်တက်ရောက်ပါဝင်ခဲ့ပြီးနိုင်ငံရေးအဖွဲ့အစည်းအသီးသီးမှခေါင်းဆောင်များကရှစ်လေးလုံးအရေးတော်ပုံကာလအတွင်းပါဝင်လှုပ်ရှားခဲ့မှုတွေကိုလည်းလူငယ်တွေကိုရှင်းလင်းပြောပြခဲ့ကြပြီးနိုင်ငံရေးအကျဉ်းသားတွေရဲ့တပ်ပုံတွေကိုကင်ဆောင်ကချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့ကြွေးကြော်တောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။